အရင်ကအစိုးရထိပ်သီးပိုင်းအဖွဲ့တွေနဲ့ပေါ့နော် KIU နဲ့ပဲတည်ထောင်တွဲဆောင်မှုတွေရှိခဲ့ပေမဲ့အခု KIU နဲ့ပေါ့နော်ဒီလိုမျိုးတည်ထောင်တွဲဆောင်မှုဟာဘယ်လိုအကြောင်းအကျောင်းလို့ပြောနိုင်ပါသလဲရှင်
ပြောနဲ့တန်တဲ့ဆုံးမှုကတော့ဒီနေပြီးတော့မာကေအိုအနေနဲ့ကဒီက PWC ဥပဒေအတည်းအခါမှတွေ့ဆုံတာမရှိသေးဘူး။အဲပြီးတော့ဒီတွေ့ဆုံမှုအလဲကျူတင်မိမှဟိုဒီစမာလောက်ကနဲ့သူကညှိနှိုင်းထားတဲ့အချက်တွေလည်းဖြစ်နေတဲ့အခါကျတော့ဒီတစ်ခေါက်ဆွေးနွေးပွဲလာရင်းနဲ့ပြီးတော့ဝန်ကြီးမှအချင်းချင်းပုံမှန်ပြုံချင်းမှုပူရနိုင်အောင်တဲ့ပုံမျိုးနဲ့အပြုသဘောပူဆောင်တဲ့အနေနဲ့ဒီနေပြီးတော့ဝန်ကြီးမှတွေ့ဆုံရခြင်းဖြစ်တယ်လို့ကျွန်တော်သိရပါတယ
်။ဟုတ်ကဲ့ပါရှင်။ဒီနေ့တွေ့ဆုံမှုမှာက KIA နဲ့ဒီ UPWC ကအဖွဲ့ဝင်တွေကဘာကိုများအဓိကထားပြီးဆွေးနွေးခဲ့ကြပါသလဲရှင်။
ကျန်ရရတဲ့အချို့အချို့သဘောနဲ့ဆက်ပြီးတော့ဆွေးနွေးသွားဖို့စီးရင်နဲ့ဖြည့်ရှင်းတဲ့နေလန်းကိုမတုံးပဲနိုင်ငံရေးနေလန်းဖြစ်ဖြည့်ရှင်းတဲ့နေလန်းကိုတုံးမြမတဏ္ဍာလုံးအပြစ်ခတ်ရစီရေးမှဒီထောက်ရမြင်ကျန်ရရတဲ့အချို့ဆက်လက်သွားမယ်ဆိုတဲ့အနေနဲ့ဆွေးနွေးကြတာပါ
ဟုတ်ကဲ့ပါဆရာ။ဆရာဆိုတော့ပြောသွားတဲ့ထဲမှာဒီစစ်ရေးရမဟုတ်ဘဲနဲ့နိုင်ငံရေးရဆက်လက်သွားကြဖို့ဆိုတော့လက်ရှိတိုက်ခိုက်နေတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးသဘောတူညီချက်တွေရခဲ့သလဲရှင်
။အဲ့ဒါတင်ပြတာပဲရှိပါဒီလိုဆက်လက်မဖြစ်ဖို့အတွက်ဆိုတဲ့ဟာကတော့ဆက်ဆရာစစ်ပက်နဲ့ဆိုင်တဲ့ GK တွေနဲ့တော့မတွေ့သေးတဲ့ခါကျတော့ဒီဥစ္စာကတော့စစ်ပက်နဲ့တော့ပတ်သက်နေတာပဲနော်။အခုလောလောဆယ်တော့သူ့တာမတာနဲ့ပဲတွေ့တာပဲ
။စစ်တပ်နဲ့ပတ်သက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးဖို့အတွက်ပြောဆိုထားမျိုးရှိပါလားရှင်။
အော်ကဲစစ်တပ်နဲ့ပတ်သက်တဲ့ဟာနံဘေမောယူဖို့အတွက်ဒီနေ့ဆွေးနွေးတဲ့အချိန်မှာအဲဒါသူနာမည်ဒီကျမတို့ဆိုတာတော့ပြောပါတယ်ဗျာ။ပြောလို့ရမှာသိဖို့အချိန်ရမှာမရဘူးတော့ပြတ်ပြေ
။ဟုတ်ကဲ့ပါဆရာ။ဒီ MPC နဲ့တွဲဆောင်ဖို့ကလည်းရှေ့ဘက်ထဲမှာရှိနေတဲ့ခါကျတော့အဲ့ဒီအတွက်ရောဗားရီများဆွေးနွေးဖြစ်ပါသလဲရှင
်။အဲ့မှာဆွေးနွေးကြတော့ဒီတစ်ခေါက်ကပူပြီးမှအရင်ကဟာတဲ့ပြစ်ဆုနေတဲ့အချက်တွေကိုကျော်လွှမ်းနိုင်တယ်လို့သူကယူဆတာပေါ့နော်။ဒါကြောင့် AO တွေကလည်းအင်အားပူဖြည့်ပြီးမှလူကြီးတွေစီတီပိုင်းတွေပူပြီးမှရဲ့ပါဝင်ဒီမှာပြင်ကေဟိုဆွေးနွေးရေးအဖွဲ့ကအရင်တော့ကဒီ NCCD စီဝဲမှာတစ်ခါမှတက်ရောက်တာမရှိဘူးဒီခေါက်ကဒါပတ်ထောင်အောင်ဆုံးပေါ့ပြင်နေပြီးတော့လည်းပတ်ထောင်အောင်ဆုံးလာတယ်ဖြစ်တဲ့အခါကျပုံမှန်အားဖြည့်ပြီးမှပုံပြီးမှအပြုသဘောဆောင်တဲ့ဘက်ကိုဆက်လက်သွားနိုင်ဖို့အတွက်ဆိုရက်အနေနဲ့ဖြစ်ပါတယ
် KIA လိုင်ဇာစခန်းကိုလက်နက်ကြီးကြားတာနဲ့ပတ်သက်ပြီးတော့ UPWC ဘက်ကတစုံတရာပြောဆိုတာမျိုးရောရှိပါလားရှင
်ခုလောလောဆယ်ကအဲ့ဒီကိစ္စတော့ဘာမှပြောကြတာတော့မရှိပါဘူးခင်ခုလောလောဆယ်တိကတော့အလားတော့သူအချင်းချင်းရောက်တော့ပြောလိမ့်မယ်ဒီမှာဒီချင်းတော့ဟိုဒီနေ့ကတော့မျိုးတွေ့ဆုံတာပဲဖြစ်တဲ့အတွက်ကြောင့်မို့ဆက်ဆက်ပြီးမှဘာပဲဖြစ်ဖြစ်ပြဿနာပဲဖြစ်ပြဿနာမဟုတ်တာပဲဖြစ်အကုန်လုံးကဒီငင်းကြံတော်နီလာအချင်းဖြည့်ရှင်းဖို့မဖြစ်အောင်ရင်းနှောင်းအားရလဲသိရှိရှိထားဖို့အဲ့ဒါပဲနှစ်ဖက်စလုံးကပြောတာသိရပါတယ်ဒီနေပြီးတော့မှစစ်တပ်နဲ့ပတ်သက်တဲ့လူတွေကမပါတဲ့ခါကျတော့အဲ့ဒါကောင်းစဉ်ကိုတည်တံ့နေတယ်ဆွေးနွေးတာမရှိသေးဘူးလားလောလောဆယ်ကြည့်ရတော့နော
်ဟုတ်ကဲ့ပါရှင်ဒီဆိုတာတက်တန်းတစ်ခုလုံးနေပါဒီတိုင်းသားလက်နက်ကလေးနဲ့ငင်းငင်းရေးလုံနေတာဟာအခုဆိုရင်ဘလို့အခြေအနေရှိနေပါပြီလဲရှင
်ဒီ NCCB စတမအကျင့်ရောက်ဆွေးနွေးပွဲမှာတော့ပြစ်စမအကျင့်ကနည်းနည်းနောက်ဆုတ်သွားတဲ့အနေအထားမျိုးရှိတယ်အဲဒါပေမဲ့ဒီကြားထဲမှာလည်းပြစ်စုနေတဲ့အချက်တွေကိုဆွေးနွေးညှိနှိုင်းနိုင်ဖို့အတွက်ကိုအလို့တဘောအနေနဲ့အလို့အဖွဲအချင်းချင်းတော်လိုကောင်းပြစ်စုမှုတွေတော့တောက်လျှောက်ရှိနေတဲ့အနေအထားမျိုးရှိတဲ့အခါကျတော့အတိုင်းအတာတစ်ခုတော့ကြုံလောနိုင်တယ်လို့ကျွန်တော်မျှော်လင့်တယ်ဒီတစ်ခါကတော့အရင်ပထမအကြိမ်မြောက်မှာတိစုနေတဲ့အချက်တွေတော်တော်များများကိုကြိုဖြတ်နိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ပါရှင်လက်ရှိအစိုးရတပ်တန်းကတစ်နှစ်ပဲကြာရှိတော့တာဖြစ်တဲ့အတွက်ကြောင့်မို့လို့တိခတ်ရစဲလက်မှတ်ရထိုးပွဲဟာဒီအစိုးရတပ်တန်းမှာပဲဖြစ်နိုင်မယ်လို့ယူဆပါသလားရှင
်ဒါတော့ကျွန်တော်ကတော့အကောင်းဆုံးမျှော်လင့်တယ်ပုံပြီးမှညံလေကောင်းလေပါပဲကျွန်တော်ကတော့အကျိုးဆောင်ဖြစ်တဲ့အတွက်ကြောင့်အញ្ញံဆန်ဖြစ်စေခြင်းနဲ့ဆန္ဒရှိပါတယ်ကနော်အဲ့ဒါတော့ဟိုတကယ်ဖြစ်လာမှဖြစ်လာလို့ကျွန်တော်ကတော့ဆုံးဖြတ်ပေးနေတဲ့လူတွေမဟုတ်တဲ့ခါကျတော့နှစ်ဖက်ကာယကံရှင်တွေကအဆုံးဖြတ်တာအဓိကဖြစ်တယ်လို့အဲ့လိုပဲမြင်ပါတယ်
ခုလိုမျိုးဖြစ်ကြပြီတော့ကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့ပါ